မြန်မာအလို့သမား20လောက်ဟာမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးရှိမှလာရောက်ဆွန့်ပစ်ခံရတာကြောင့်အလို့သမားရဲ့အဖွဲ့တွေကအကူအညီပေးခဲ့ရတဲ့သတင်းကိုပြောပြချင်ပါတယ်ကျွန်မအေးအေးမှာပါမလေးရှားနိုင်ငံစီလံကားဆိုတဲ့နေရာမှာဖေဖော်ဝါရီလကတည်းကရောက်ရှိနေကြတဲ့မြန်မာလူထမား35ဦးဟာမြန်မာနိုင်ငံက Grand White Star Company နဲ့စာချုပ်ချုပ်ဆိုပြီးအလုပ်လာလုပ်ကြတဲ့လူထမားတွေဖြစ်ပါတယ်စိတ်ယုံမှလုပ်ရမယ်ဆိုပြီးစာချုပ်မှပါပြီးစောက်လို့ရင်းနေရာကိုရောက်ရှိလာခဲ့တာပါစာချုပ်ပါအတိုင်းအလုပ်တင်ရမတူတဲ့အပြင်သဘောတူထားတဲ့လောအားကမပေးတာကြောင့်အလုပ်သမားတွေအခက်အခဲဖြစ်နေရပါတယ်အလုပ်ရှင်နဲ့ညှိနှိုင်းလို့အဆင်မပြေဖြစ်ရကနေမလေးရှားနိုင်ငံမှာCOVID-19 ပိတ်ဆို့ကန့်သတ်ထားတဲ့အမိန့်တွေကြောင့်ဘယ်မှာမှလည်းတိုင်ကြားလို့မရဘယ်မှာမှလည်းထွက်ခွင့်မရပိတ်ပြီးနေကြတာပါပြီးခဲ့တဲ့ရက်ကတော့သူတို့ကိုမြန်မာတန်ရုံးရှိပါတွားချပေးတာခံခဲ့ရတယ်ဆိုပြီးဒီထဲကမြန်မာလူသမားတူကပြောပြပါဗျာမြန
်မာပြည်မှာလည်းကကရိုနာဝိုင်းရပ်ကဒီဥစားတင်ကကျွန်တော်တို့မြန်မာပြည်မှာလည်းအာဝရင်းသမားတွေခေါ်တယ်ဝရင်းသမားတွေခေါ်ပြီးတော့သူကနာတာကို3,500 4,000ရမယ်10,000 10,000ကျရမယ်ဆိုတော့ကျွန်တော်တို့ပြောတယ်တော်တော်ကလည်းအဲ့ဒါကနေသူတိုက်မယ်ဆိုတော့အကုန်လုံးဝရင်းသမားတွေကအကုန်လုံးလိုက်ခဲ့ကြတယ်လိုက်ခဲ့တဲ့အချိန်မှာကျောင်းထဲရောက်တော့သူတို့ဘယ်လိုပြောလဲဆိုတော့ကျွန်တော်တို့အဲ့ဒါကလည်းမပေးနိုင်ဘူးဒီမှာတနည်းကို28ချက်ပဲရမယ်ဝရင်းသမားလည်းတူတူပဲလုံးဝရမယ်မလုံးနိုင်မရဘူးမလုံးနိုင်ရောက်ဘူးဘာသာမပေးဘူးဒီကြီးလည်းပုံမှန်မပေးနိုင်ဘူးအမပေးနိုင်ဘူးလည်းပြောရရင်ဒီကြီးကတို့လားတို့လားမင်းကမသောရမရှိဘူးလေအဲ့ဒါကျွန်တော်ဒီမှာစာချုပ်ကြီးနဲ့ကျွန်တော်ဆုံးလာတဲ့ကြီးရတယ်ဆိုတော့ကျွန်တော်အဲ့ဒါဆိုကျွန်တော်တို့တန်ရုံးပေါ်ပြီးတန်ရုံးနဲ့ကြီးကြီးနဲ့ရှင်းမယ်ဆိုတော့ကျွန်တော်တို့ကလာပဲကျွန်တော်ရဲ့ရောက်လို့ဆိုတော့သူကသောရမရှိတဲ့ယင်းဒီဘာကိုရောက်လာတယ်သူကစောင်းနေစောင်းနေစောင်းနေနေတာဘာမှမတူကြဘူးအဲ့ဒါကဥတော်တော်ကလည်းသောရမရှိတဲ့နေ့လေပိတ်သွားတော့အကြောင်းကဘာမှမတူကြဘူးတဲ့အဲ့ဒါကျွန်တော်တန်ရုံးပုံစံတွေကျွန်တော်လည်းကျွန်တော်ပုံစံတွေကျွန်တော်တို့လာရှင်းပေးရပုံစံပြီးတော့ငါတို့လည်းတာဝန်မရှိဘူးတဲ့ကျွန်တော်ဒီကြောင်လည်းငါတို့ဆုံးပြတော့ပြကြတယ်ဟမ်အဲ့လိုပြောရတဲ့အခါကျတော့တန်အဲ့ဒီကြီးကြီးကကျွန်တော်တန်ရုံးရှိမှပဲချပေးခဲ့တယ်ပြီးတော့နေကြီးလိုနေတဲ့သူကျွန်တော်စာအုပ်တွေကြောင်းတော့လည်းစာအုပ်တွေမပေးဘူးကျွန်တော်တို့စာရုပ်လေးတစ်ရက်စီပဲထုတ်ပေးခဲ့တယ်ဘာသူမှမေးဘူး
မလေးရှားနိုင်ငံမှာတွာလာလှုပ်ရှားမှုကန့်သတ်ထိန်းချုပ်ရေးအမိန့် MCO ထုတ်ပြန်ထားတဲ့အချိန်မှာမလေးရှားနိုင်ငံမှာလူစုလူဝေးနဲ့နေတာနဲ့ဖမ်းဆီးမိတ်တွေရှိနေသေးတယ်လို့မြန်မာနိုင်ငံကနေတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးမဲ့မလေးရှားကိုစရောက်ပြီးတဲ့ကနိုင်ငံကူးစာအုပ်တွေတိတ်ခန့်ထားရတာတွေကြောင့်အလို့သမားတွေအခက်အခဲဖြစ်နေရပါတယ်သူတို့ကိုအခုလိုတန်ရုံးရှိမှဆွန့်ပစ်ထားခဲ့တာကြောင့်သူတို့ဟာအဖမ်းခံရနိုင်တယ်ဆိုပြီးမလေးရှားခြေဆိုင်မြန်မာတွေကိုအကူအညီပေးနေတဲ့တမီးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးမိုးကအကူအညီပေးခဲ့ရတယ်ဆိုပြီးဦးမိုးကပြောပြပါတယ်
။ COVID-19 မှာလူအုပ်စုနဲ့နေလို့မရအောင်နှပတ်တည်ပြသနာ။ကောင်းပြီ။ဆက်ပြီးတော့လောဆွန့်ပစ်တဲ့နေရာထဲမှာနေတဲ့ခါဆိုရေးပြေးရေးအဖောင်းလား။ဘာလို့ဒီရတဲ့စကားတော့မတောက်မတတော့ကျွန်တော်မျက်စာရက်ခံတယ်ကျွန်တော်တို့အထည်တွေခဏထည့်ပြီးပါ။ပြီးတဲ့ခါကျကျွန်တော်၄ရက်တခါပေါ့နော်။ကျွန်တော်စကောင်းမှုစာတောင်းဆိုင်ကျွန်တော်ခေါ်တယ်။ခေါ်ပြီးတော့ပေါ်လေးတွေစားဖို့တောက်ဖို့ကျွန်တော်စီစဉ်ရတယ်
။ဒီလိုသမားတွေဟာမလေးရှားကိုရောက်ရှိချိန်မှာစောက်လုပ်ရေးကိုယ်တော်တစ်ခုမှာနေထိုင်အိပ်စက်ဖို့အတွက်သာစီစဉ်ပေးခဲ့ပြီးအခင်းအားစဘာမှမပေးတယ်လို့စားတောက်ရေးလည်းအတော်ခက်ခဲခဲ့တယ်လို့ဆိုပါရယ်။သူတို့ကတော့ COVID-19 အရေးပေါ်ကာလမှာမလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့တမီးဟိန္ဒူနာရေးကူညီမှုအသင်းတို့ကအစားအသောက်တွေကိုဇက်တိုက်သွားရောက်ကူညီပေးခဲ့ရတယ်လို့အစားအသောက်ပေးတဲ့အခါမှာလည်းစောက်လုပ်ရေးလုပ်ငန်းခွင်တွေကအလုပ်သမားတွေစီကိုရောက်အောင်ခက်ခက်ခဲခဲကူညီခဲ့ရတယ်လို့ဆိုပါတယ်အခုအခါမှာတော့သူတို့ရဲ့နိုင်ငံကူးလက်မှတ်ပြန်ရရှိရေးနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးကိုပဲအလုပ်သမားတွေကလိုလားနေကြပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်